ခုနစကိုင်းတိုင်းနဲ့ရှမ်းပြည်နယ်ရအခြေအနေတွေစောင့်ကြည့်နေတဲ့ကိုမိုးစော
်ဟုတ်ကဲ့ကျွန်တော်စီကျွန်တော်ရထားတာတော့ပဲခူးတိုင်းတရားဝင်ရောကိုရထားပါတယ်တရားဝင်နယ်မှာတော့တာဆာညာနဲ့ဒီမိုကရက်တစ်မြန်မာပြည်ပါတီကအခုချိန်ထိအနိုင်ရနေတာများနေလို့သိရပါတယ်မဲဆန္ဒနဲ့14ခုတော့မှဒီပါတီတွေကအနိုင်ရထားတယ်မျိုးသားနဲ့ပြည်သူ့လွှတ်တော်မှာတော့တာဆာညာကအနိုင်များနေပြီးတော့တိုက်ဒေသကြီးလွှတ်တော်မှာတော့ဒီမိုကရက်တစ်ပါတီကအနိုင်များတယ်လို့ပြောနေပါတယ်ခင်ဗျပကိုးတိုင်းပြည်မျိုးနယ်ပကူမေးတဲ့အခါမှာတော့တချို့မဲဆန္ဒနယ်တွေမှာအငင်းပွားမှုတွေဖြစ်နေတယ်အဓိကဖြစ်နေတော့အမှတ်လေးကျောင်းမဲဦးမှာအငင်းပွားနေတယ်လို့ပြောပါတယ်မြို့သားနိုင်ငံရေးအဖွဲ့ချုပ်ပါတီကိုထောက်ခံမဲ့ပေးတဲ့မဲပြားတွေမှာနှင်ဆိုးနေလို့ဖြစ်တယ်လို့ပြောပါတယ်အမှတ်နှစ်မဲဆန္ဒနယ်နောက်ခစ်တရာ30မြောင်းဝင်းကမဲဆန္ဒနယ်တွေမှာတော့ကျန်းဖို့ကအနိုင်ရနေတယ်လို့ပြောပါတယ်ဒါကလည်းကျူတီမဲဦးရဲ့အဆုံးဖြတ်တဲ့အနိုင်ရနေတယ်လို့ပြောပါတယ်ခင်ဗျမန္တလေးမြို့ကအဓိကမြို့နယ်၄မြို့နယ်မှာတော့NDF လို့ခေါ်တဲ့အမျိုးသားဒီမိုကရေစီအနိုင်များနေပါတယ်ဒုတိယအနိုင်များတော့တပ်ဆက်ညပါတီတတိယကတော့ကျက်ဖို့ပါတီကလိုက်နေတယ်လို့သိရပါတယ်အမရပူရာဘက်မှာလည်းကျက်ခိုင်ဖွံ့ဖြိုးရေးပါတီကသူတို့ပါတီကိုမဲတွေအတွင်းထည့်ခိုင်းတာကြောင့်မလို့တပ်ဆက်ညပါတီကတက်ကွက်တာတွေလည်းရှိနေတယ်လို့သိရပါတယ်ကျတော့ချင်းပြည်နယ်ဘက်ကိုလည်းလိုက်ထားပါတယ်ချင်းပြည်နယ် main တပ်ဘက်မှာတော့မရှိရောလို့ခေါ်တဲ့ဂျေးဝါမဲဆန္ဒနယ်မှာတော့တပ်ဆက်ညပါတီကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပြည်ညယ်လွှတ်တော်သုံးခုစလုံးမှာအနိုင်ရထားတယ်။ဘောရွာမှာတော့ချင်းတူရေးပါတီကအဲ့ဒီသုံးခုစလုံးကိုအနိုင်ရထားတယ်လို့သိရပါတယ်။မင်းတက်အနောက်ရက်ကွက်ကမဲယုံသုံးယုံမှာတော့တခုပဲသိရသေးပါတယ်။အဲ့ဒီမှာတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကပြည်ညယ်လွှတ်တော်မှာအနိုင်ရထားတာများတယ်လို့သိရပါတယ်။ဟာခါဘက်မှာတော့မဲသေးတဲ့လူကသုံးပုံတစ်ပုံလောက်ပဲရှိတယ်။အဲ့ဒီမှာတော့မဲယုံအမှတ်3မှာတော့ချင်းမျိုးသားတူတဲ့ရေးပါတီကအနိုင်ရတယ်လို့သိရပါတယ်။နောက်ပြည်နယ်ပါရကယုံမဲဆန္ဒနယ်မှာကတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရတာများတယ်။ဒါကလည်းကျူတင်မဲဆန္ဒရယူထားတာတွေကြောင့်ဖြစ်တယ်လို့သိရပါတယ်ခင်ဗျ
။ဟုတ်ကဲ့ဆိုတော့ကိုမိုးစော်ရဲ့ချင်းပြည်နယ်အနေနဲ့ပြောမယ်ဆိုလို့ရှင်ချင်းပြည်နယ်မှာအခုမဲရေးအတွက်တည်းအရနောက်ဆုံးသိရတဲ့အခြေအနေတွေကအားအသာဆုံးပါတီကဘယ်ပါတီလဲခင်ဗျ
။ကျွန်တော်ကပြောတဲ့လူရဲ့သုံးသက်ချက်အရဆိုရင်တော့ချင်းမျိုးသားပါတီကအနိုင်ရမယ်လို့ခန့်မှန်းပါတယ်။ချင်းပြည်နယ်ဘက်ကမိုးညင်းပါလေတာယာကုန်းမဲဆန္ဒတခုကတော့ကြားပြူပါတီကအနိုင်ရထားတယ်လို့သိရပါတယ်မိုးညင်းမျိုးကမဲယုံတချို့မှာတော့မဲပေးသူက50%ခန့်တော့ပဲလာပေးတယ်